ာဖဂန်နစ္စတန်က IS စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်သူဟာအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ပြီးဖြစ်ပါတယ်။တာဟာဖြင့်ပြစ်မှတ်ထားတိုက်ခိုက်ခြင်းအတွင်းလွန်ခဲ့တဲ့၄လအတွင်းမှာဆိုရင်၂ချိန်မြောက်နဲ့၃နှစ်အတွင်း၃ချိန်မြောက်သေဆုံးနေဖြစ်ပါ။အာဖဂန်အရှေ့မြောက်ပိုင်းကူနာပြည်နယ်က IS ဖွဲ့ရဲ့ဌာနချုပ်ကိုဇူလိုင်လ၁၇ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းအဘူဆာယတ်သေဆုံးသွားတယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကတောက်ကြားနေမှာပြောတာပါ။အဲ့ဒီတိုက်ခိုက်မှုအတွင်းတခြား IS အဖွဲ့ဝင်တွေသေဆုံးပါတယ်။ဒီတိုက်ခိုက်မှုဟာအာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒဆွဲအုပ်စုကိုနှိမ်နင်းနေတာလမ်းကြောင်းမှာမရောက်နေတဲ့ဆိုတာပြတဲ့လက္ခဏာတစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။အဲ့ဒီအဖွဲ့တွေထက်ကတပ်ဖွဲ့ဖွဲ့ရဲ့ခေါင်းဆောင်တယောက်ယောက်ကိုတုတ်တင်နိုင်လိုက်တိုင်းမှာသူတို့ကိုရှင်းမတိုးနိုင်အောင်ဟန်တားလိုက်တာပဲဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပင်နဂွန်ဌာနချုပ်မှသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီစစ်ဆင်ရေးနဲ့ပတ်သက်ပြီးအသေးစိတ်တွေကိုတော့ပြောဖို့ဝန်ကြီးကညင်းသွားပါတယ်။သူတို့တွေကိုအမြင့်ပြုတ်သွားတဲ့အထိဆက်လုပ်သွားမယ်။အာဖဂန်နစ္စတန်မှာ IS အဖွဲ့အတွက်ဘေးကင်းလုံခြုံမှုဆိုတာမရှိစေရဘူးလို့အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီး John Nicholson ကတိကျထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။